စစ်မှန်တဲ့ဖက်ဒရယ်ပြည်ထောင်စုနဲ့ကိုင်ညီမဲ့ဖွဲ့စည်းပုံခြေကဥပဒေကိုပြုပြင်ပြောင်းလဲရေး27ရာစုပင်လုံညီလာခံတဲကနေပြီးတော့တိုင်းရင်းသားအဖွဲ့တွေအားလုံးပါဝင်ဆွေးနွေးဖို့အလွန်အရေးကြီးတဲ့အကြောင်းနိုင်ငံတော်ရဲ့အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်အောင်ဆန်းစုကြည်ကပြောပါတယ်။မနေ့တနင်္ဂနွေနေ့ကရှမ်းပြည်နယ်ပင်လုံမြို့မှာကျင်းပတဲ့ပင်လုံငင်းချမ်းရေးစကားဝိုင်းမှာဒေါက်အောင်ဆန်းစုကြည်နဲ့တိုင်းရင်းသားတွေဘက်ကဆွေးနွေးပြောဆိုခဲ့တာတွေကိုမတ်အင်ချင်းနိုင်ကကောက်နှုတ်တင်ပြပေးထားပါတယ်ရှင်
။ဒီစကားဝိုင်းမှာမြန်မာနိုင်ငံမှာငြိမ်းချမ်းရေးအခုချိန်ထိဘာကြောင့်မရနိုင်တယ်လဲဆိုတဲ့အချက်အပါဝင်တိုင်းသားတွေဘက်ကသူတို့ရဲ့သဘောထားအမြင်တွေကိုဒေါအောင်ဆန်းစုကြည်နဲ့ပွင့်ပွင့်လင်းလင်းဆွေးနွေးသွားကြပါတယ်။မြန်မာတပ်မတော်ဘက်ကတိုင်းရင်းသားဒေသတွေမှာထိုးစစ်တွေနဲ့တိုက်ခိုက်မှုဟာယုံကြည်မှုကိုပြက်ပြားစေကြောင်းမဖွေးယူမွန်ကအခုလိုထောက်ပြသွားပါတယ်
။တပ်မတော်နဲ့တိုင်းရင်းသားလက်နက်ကိုင်တွေကြားမှာယုံကြည်မှုတည်ဆောက်ဖို့အတွက်အဟံအတားတွေကဘာတွေဖြစ်မလဲလို့ကျွန်မစဉ်းစားကြည့်တဲ့အခါမှာဒီလက်ရှိပေါ့နော်အာတိုင်းသားဒေသတွေမှာဖြစ်ပွားနေတဲ့ငင်းငယ်ဆွေးနွေးလာနေတော့လေဖြစ်ပွားနေတဲ့စစ်ချိန်နဲ့နောက်တဲ့ဒီထိုးစစ်တွေကဒီလက်နက်မတက်ထိုးဖို့အတွက်အဖွဲ့အစည်းတွေအတွက်အခက်အခဲများဖြစ်နေသလားပေါ့နောက်တစ်ချက်ကကြတော့ဒီတူတူတကွဆွေးနွေးနေရင်းနဲ့မှတချိန်တချိန်မှာထိုးစစ်တွေဆင်လာမှုတွေနောက်တစ်ချက်ကဒီတက်မလို့အနေနဲ့ကောတတိရှိရှိနဲ့ကိုယုံကြည်စွာနဲ့ကောထိုးစစ်တွေကိုရပ်တန့်ပေးဖို့ရောမဖြစ်နိုင်ဘူးလားပေါ့အဲ့ဒါလည်းကျွန်မစဉ်းစားမိတယ
်တပ်မတော်ဘက်ကထိုးစစ်တွေအ мян ဆုံးရပ်ပြီးနိုင်ငံရေးစကဝိုင်းမှာအားလုံးတန်းတူဆွေးနွေးနိုင်ရေးအချက်နဲ့ပတ်သက်လို့လေရခိုင်တိုင်းရင်းသားဥဥအောင်တန်းကအခုလိုဆွေးနွေးသွားပါတယ
်အခုစစ်ချင်းတွေမြင့်လာတာနဲ့အမျှထိုးစစ်တွေမြင့်လာတာနဲ့အမျှကျွန်တော်တို့တိုင်းရင်းသားတွေဂျာတွေကအမုန်းတရားတွေကပို့ပို့ကြီးထွားလာတဲ့ဟာကအစ်မတန်ကြောက်စရာကောင်းတွေတစ်ချက်လို့ကျွန်တော်တို့လေ့လာတွေ့ရှိရတယ်အဲ့ဒါရောကျွန်တော်တို့ဆိုလိုချင်တာက2008ဟာကျွန်တော်တို့ညချင်းနှစ်လို့ကြွကြော်ထားတာနဲ့အညီကျွန်တော်တို့နိုင်ငံညချင်းချင်းနေဆိုရင်နံပါတ်1အနေနဲ့လုပ်တင်တာကထိုးစစ်တွေအားလုံးရပ်ပစ်ဖို့ကျွန်တော်တို့ပြည်သူတွေအနေနဲ့တောင်းဆိုချင်တယ်လိုလားချင်တယ်ပြီးတော့နံပါတ်2အနေနဲ့ဒီထိုးစစ်တွေရပ်ပြီးတော့တကယ့်နိုင်ငံရေးဖြစ်နဲ့ဖြစ်တည်လာတဲ့ပဋိပက္ခတွေကိုနိုင်ငံရေးစပွေးဝိုင်းမှာဆွေးနွေးနိုင်ဖို့အတွက်အားလုံးပါဝင်နေလက်မှတ်ထိုးဖို့တန်းတူအခွင့်အရေးရဖို့ကျွန်တော်တို့တောင်းဆိုချင်တယ်
ပင်လုံစာချုပ်ပါအချက်တွေကိုအကောင့်ထည့်ဖော်ဖို့လက်တွေ့စူးစမ်းရမှာအားနည်းမှုတွေရှိနေသေးကြောင်းတွေ့မြင်ရတယ်လို့ရှမ်းတိုင်းသားဆိုင်အောင်မြင့်ဦးကလည်းအခုလိုထောက်ပြဆွေးနွေးသွားပါတယ်
။ပင်လုံစာချုပ်ကိုပင်လုံစိတ်သက်ပြီးတော့ပင်လုံဂတိကဝတ်ဒါတွေကိုကျွန်တော်တို့ဖော်ဆောင်မယ်ဆိုရင်အတိုင်းပင်ခံပုဂ္ဂိုလ်အနေနဲ့ကျွန်တော်တို့ကြားရတာတော့27ရာစုနဲ့ချိတ်ဆက်ပြီးတော့ဖော်ဆောင်မယ်လို့ကျွန်တော်တို့ယုံကြည်ထားတယ်။ဒါကိုလည်းကျွန်တော်ထောက်ခံတယ်ကျွန်တော်တို့ပြေဝထောက်ခံတယ်။ဒါကြောင့်ကျွန်တော်တို့တကယ်လက်တွေ့မှာကကျွန်တော်တို့မတွေ့ရတာဖြစ်တယ်
။နိုင်ငံတော်အတိုင်းပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်ဘက်ကတုံ့ပြန်ပြောဆိုဆွေးနွေးမှုတွေရှိတဲ့အထက်မှာစစ်မှန်တဲ့ဖက်ဒရယ်ပြည်ထောင်စုကိုတည်ဆောက်ဖို့ဆိုရင်2008ဖွဲ့စည်းပုံအခြေခံဥပဒေပြုပြင်ပြောင်းလဲရေးလမ်းကြောင်းနဲ့သွားရမယ့်အခြေအနေနဲ့ပတ်သက်ပြီးတော့ဒေါအောင်ဆန်းစုကြည်ကအခုလိုရှင်းလင်းပြောကြားခဲ့ပါတယ်
။ဒီဖွဲ့စည်းပုံအခြေခံဥပဒေဟာပြည့်ဝတဲ့ဒီမိုကရေစီဖွဲ့စည်းပုံအခြေခံတူဦးတွေတစ်ခုဖြစ်ဖို့ကျမတို့ပြုပြင်နေတာရှိရဲဆိုပြီးတော့ကျမတို့ဆွေးနွေးခဲ့ပါတယ်။နောက်ပြီးတော့လည်းကျမတို့ရဲ့နိုင်ငံတော်သမ္မတရည်ကြမ်းချိန်နဲ့နေ့တုန်းကလည်းဒီလိုပဲပြောခဲ့ပါတယ်။စစ်မှန်တဲ့ဖက်ဒရယ်ပြည်ထောင်စုပြဖို့အတွက်ဖွဲ့စည်းပုံအခြေခံဥပဒေကိုပြုပြင်ပြောင်းလဲသင့်တယ်လို့ပြုပြင်ပြောင်းလဲရမယ်ဆိုတာလည်းပါခဲ့ပါတယ်။နောက်စောစောကကျမပြောတဲ့အထက်မှာလည်းဒီဟာကိုပင်လုံညီလာခံ27ပင်လုံညီလာခံရဲ့ဒီမှာလုပ်ဖို့ကိစ္စဖြစ်တယ်။အဲ့ဒါမှဆိုလို့ရှိရင်ဒါနောက်ဆုံးနဲ့အဓိကအကြဆုံးကိစ္စပါဒါကျမတို့ဆွေးနွေးနိုင်နိုင်ကြည့်လို့ရှိလို့ရှင်ဒီတကယ့်ကိုစစ်မှန်တဲ့ Federal Democracy ပြည်ထောင်စုတခုပေါ်လာဖို့အတွက်ဘယ်လိုဖွဲ့စည်းပုံအခြေခံဥပဒေကိုပြုပြင်ပြောင်းလဲတဲ့လဲဆိုတာလေအဲ့ဒီမှာဆွေးနွေးသွားမှာဖြစ်ပါတယ်အဲ့တော့ NCA မှာကနေပြီးတော့ပါတဲ့ကိစ္စတွေနဲ့ပတ်သက်ပြီးတော့ NCA တဲ့ကအချက်အလက်တွေနဲ့ကိုသဘောမတူလို့ဒီဟာကိုအခြေခံပြီးတော့ညီလာခံထဲမှာပါဝင်မှုမရှိဘူးဆိုလို့ရှိရင်ကျမကတော့ဘယ်လိုမြင်လဲဆိုတော့ NCA ဆိုတာဟာလမ်းကြောင်းတစ်ခုပါပဲဥပမာဆိုလို့ရှိရင်ကျမရဲ့အဓိကဒီနေ့ဒီချိန်တစ်ခါမှာကျမအခုလောလောဆယ်ဟာဒီပင်လုံကိုရောက်ဖို့ပဲပင်လုံရောက်ပြီးတော့ပင်လုံမှာကျမတို့ရဲ့ပြည်တော်စုနေခန္ဓာကိုကျင်းပပြီးတော့တခြားဒီခန္ဓာနဲ့ဆက်နွယ်နေတဲ့ကိစ္စရပ်တွေကိုလုပ်ဖို့ပဲအဲ့ဒီတော့ကျမဒီကိုလာတဲ့အခါမှာလေမြန်းနဲ့လာမှလားကားနဲ့လာမှလားဟယ်လီကော်ပတာနဲ့လာမှလားဆိုတာဒါကအဓိကမဟုတ်ပါဘူးကျမတို့ကတော့အများဆုံးအဆင်ပြေဆုံးလမ်းတော့ကျမတို့ရွေးလိုက်တာပဲဒါကအများဆုံးအဆင်ပြေဆုံးလမ်းဖြစ်တယ်လို့သတ်မှတ်လို့ကျမတို့ ဒီနေ့တောင်ကြီးရနေပြီးတော့ဒီပင်လုံးကိုဟယ်လီကော်ပတာနဲ့လာတယ်နော်ဒါဟာလမ်းစဉ်ပဲအဓိကကတော့ကျမတို့ဒီရောက်ဖို့ပဲအကြောင်းအကြောင်းကြောင့်မလို့ဟယ်လီကော်ပတာနဲ့ပဲတလန်းလုံးလာမယ်ဆိုရင်တလန်းလုံးလာမှာပေါ့အလေးမြန်နဲ့ပဲတလန်းလုံးလာမယ်ပဖြစ်ပဲကိစ္စဆိုရင်လေးနံလေးမြန်နဲ့ပဲတလန်းလုံးလာမှာပေါ့ကားနဲ့ပဲတလန်းလုံးလာမယ်ကိစ္စဆိုရင်ကားနဲ့တလန်းလုံးလာမှာပေါ့အ ြီးမြင့်ခန္ဓာကိုအားလုံးစုဝေးပြီးတော့ကျင့်ပါနိုင်မှာဒါအဓိကပဲပြီးတော့ကျမကပြောချင်တာအဓိကဟာကျမတို့27ရာစုနှစ်ပင်လုံထဲမှာပင်လုံညီလာခံထဲမှာပါဝင်ပြီးဆွေးနွေးဖို့ဟာအဓိကပဲဒီလမ်းကြောင်းဖြစ်တဲ့ NCA မှာတချို့ဟာလေးတွေကကိုယ့်ရဲ့လိုအပ်ချက်နဲ့ကန့်ညီမှာအစ်မကန့်ညီမယ်ကျမစိုးစိုးကပြောခဲ့ပါတယ်ဒီ NCA ဒီ NCO ရေးဆွဲတဲ့အချိန်မှာကျမတို့အဖွဲ့မပါခဲ့ပါဘူးဒါအခုလက်မှတ်မထိုးထားတဲ့အဖွဲ့တွေတချို့ပါပါတယ်ဒီ NCO ရေးတဲ့အချိန်မှာကျမတို့အဖွဲ့မပါခဲ့ဘူးဒါပေမဲ့ကျမတို့ကဒါဟိုအဓိကမဟုတ်ဘူးဆိုတော့ကျမတို့လက်ခံအဓိကကတော့27ပင်လုံညီလာခံဖြစ်ဖို့ကျမတို့အားလုံးကမ်းသားလူမျိုးများအားလုံးလက်ခံနိုင်တဲ့ခိုင်မြဲမဲ့federal democracy ပြည်ထောင်စုကြီးထူထောင်ဖို့ဒါဟာဒီဟာလုပ်ဖို့အတွက်ကျမတို့27ပင်လုံဟိုကျင့်ပါမယ်ဒီ NCA ဟာကျမတို့ကနေပြီးတော့ဆက်ခံခဲ့ရတဲ့အမွေဒီဟာကိုကျမတို့ရအောင်လုပ်မိပါတွေအမွေလို့ပေါ့ဒါမိပါတော့မဟုတ်ပါဘူးအရင်တုန်းကတော့ကျမတို့ဆက်ခံခဲ့ရတခြားဆိုအရင်ဆိုရပေါ့နော်အဲ့တော့ဘယ်လိုပဲပြောပြောအမွေကိုမိသားစုထဲမှာတောင်မှကိုမူရင်းပြထားပစ်ခဲ့တဲ့အမွေကိုတိုးပွားအောင်လုပ်တဲ့လူရှိတယ်ကြုံပြီးတော့ပျောက်ကွယ်သွားအောင်လုပ်တဲ့လူရှိတယ်။ဒါကိုယ့်ပုံမှန်လည်းတည်တယ်။မိဘပုံမှန်ယူရတည်တာမဟုတ်ဘူး။အရင်ထားပစ်ခဲ့တဲ့အမွေကိုထားပစ်ခဲ့တဲ့သူပုံမှန်ယူရတည်တာမဟုတ်ဘူး။ဟာအမွေကဒီလိုပဲထားပစ်ခဲ့လို့ဒီလိုပဲဖြစ်တယ်ဆိုတော့ဒါတာဝန်မယူမှုပဲ။အဲ့တော့ရတဲ့အမွေကိုကိုယ်ကနေပြီးတော့အကောင်းဆုံးဖြစ်အောင်လုပ်မယ်။တိုးပွားအောင်လုပ်မယ်။ကြီးပွားအောင်လုပ်မယ်။ဒါကကျမတို့ရဲ့တာဝန်ပဲ။အဲ့တော့ကျမဘုရားပြောသလိုပေါ့နော်။အရေးကြီးတာတော့ကျမကတော့ဒီတစ်ခွန်းနဲ့ပဲပြောမှာပဲ။ညီလာခံတဲ့ဥပဒေမှာဝင်ပြီးတော့ကိုလိုချင်တာကိုအဲ့ထည့်ရနေတောင်းပါကိုကိုကိုယုံကြည်ပါကိုလိုချင်တဲ့ကိုရဲ့တောင်းဆိုချက်တွေဟာမှန်ကန်လို့ရှိရင်ပြည်သူလူထုရဲ့ထောက်ခံမှုရှိလို့ရှိရင်မရเสียအကြောင်းပါမှမရှိပ
ါဒါအပြင်27ရာစုပင်လုံညီလာခံမှာတိုင်းရင်းသားနဲ့နှစ်ကိုင်အဖွဲ့အားလုံးပါဝင်ခွင့်ရဖို့လမ်းတွေအားလုံးကိုအမြဲဖွင့်ထားကြောင်းဒေါအောင်ဆန်းစုကြည်ကပင်လုံငင်းငယ်ရေးစကဝိုင်းမှာပြောဆိုသွားခဲ့ပါတယ်ရှင်